လာမယ့်နိုဝင်ဘာရွေးကောက်ပွဲမှာမဲပေးခွင့်ရှိသူတွေရဲ့စာရင်းကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကမကြသေးခင်ကပဲထုတ်ပြန်ခဲ့ရမှာအချက်အလက်လွဲမှားမှုတွေပါဝင်နေတဲ့အကြောင်းပြောပြပေးပါမယ်။ကျွန်မမိခါပါ။နိုဝင်ဘာ၈ရက်နေ့မှာကျင်းပမယ့်အထွေထွေရွေးကောက်ပွဲအတွက်မဲဆန္ဒရှင်စာရင်းကိုရွေးကောက်ပွဲကော်မရှင်ကစနေနေ့ကထုတ်ပြန်ခဲ့ရမှာအချက်အလက်မှားရင်းတာတွေပါဝင်နေတာတွေ့ရကြောင်းမဲဆန္ဒရှင်တွေနဲ့နိုင်ငံရေးပါတီတွေကပြောဆိုကြပါတယ်။ရှမ်းပြည်နယ်ကမဲဆန္ဒနေမီတချို့မှာဆိုရင်လေအရင်ကျင်းပခဲ့တဲ့ရွေးကောက်ပွဲမှာမဲပေးခဲ့ဘူးသူတွေရဲ့အချက်လက်တွေပါမှားယွင်းနေတာမျိုးတွေတွေ့နေရတယ်လို့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ရဲ့ဗဟိုကော်မတီဝင်ဆိုင်းလိတ်ကပြောပါတယ
်ကိုလွဲ့မှုကတော်တော်များတယ်ဘိုင်မိုင်းရဲ့မြို့နယ်ဒီလူလွှတ်တော်ကိုယ်စားလှယ်ဆိုင်းပြည်ဟာကျော်ကိုယ်တိုင်ကြုံခဲ့ရတာပါသူ့အိမ်မှာမဲပေးနိုင်ခွင့်ရှိတဲ့လူ၅ဦးရှိတယ်၅ဦးစလုံးရဲ့အချက်လက်တွေမှားယွင်းနေတယ်ဒီလိုတက်တနာမျိုးတော်ရည်ကိုများတယ်။နောက်မူဆက်ဘက်မှာလည်းအဲ့လိုမျိုးတင်းပို့လာရှိကြတယ်နော်။မဖြစ်တဲ့နဲ့အမှားတွေပေါ့နော်။ဥမာ2015တုန်းကအသေးချာပါပြီးမဲလဲပေးဘူးတဲ့ပုံစံလေးဖြစ်သေးပေါ့ဗျာ။မျိုးကပြန်ပြီးမှားတယ်ဆိုတော့မဖြစ်သင့်ဘူးပေါ့ဗျာ။ဒါတော့အားမရဘူးဗျာ။ဒီကြီးဆိုတာကပတ်စံအများကြီးတုံးတဲ့ဌာနဖြစ်တယ်။မြင့်ဒီမှာဆက်ကျဲချွတ်ချော်တိမ်းတောင်းတယ်ပါ냐အဲ့လိုမျိုးအကြောင်းပြပြီးတော့မှအမှားရင်းဒီကိုနဲ့တစ်ချက်နဲ့ကမလုံနိုင်တာတော့ဒါနည်းနည်းတာဝန်ပေါ်ရောက်ရကြတာပေါ့နော်။အဲ့တော့ဒီတက်မကပို့ပြီးတော့မှတာဝန်ယူဖို့တာဝန်ခံမှုရှိကြတယ်လို့ပြောလို့ရပါတယ်
။မဲဆန္ဒရှင်56သိန်းလောက်ရှိမယ်လို့ခန့်မှန်းထားတဲ့ရန်ကုန်တိုင်းထဲမှာလူ၄သိန်းကျော်ရဲ့မှတ်ပုံတင်နံပါတ်တွေထပ်နေတာကြောင့်ပြန်လည်စစ်ဆေးခဲ့ရတဲ့အကြောင်းလေးရန်ကုန်တိုင်းအစိုးရကသတင်းထုတ်ပြန်ထားပါတယ်။ကြားပြည်နယ်မှာလည်းအရင်ရွေးကောက်ပွဲတုန်းကမဲဆန္ဒရှင်စီရင်မှာမပါခဲ့တဲ့နေကြားဆောင်တက်နဲ့သူတို့ရဲ့မိသားစုဝင်စီရင်တွေပါပါလာတာကြောင့်ရှုပ်ထွေးမှုတွေကြုံနေရတယ်လို့ကရင်အမျိုးသားပါတီကခွန်ဘီထူးကပြောပါတယ်
လူတွေအကြောင်းရှိနေမှာပေါ့တော်တော်လေးအလွတ်ချက်ဖြစ်တယ်လို့သိထားတယ်ပေါ့နော်တစ်ခါအမှဆိုရင်ဒေသုံသွားတဲ့လူတွေကဈေးနဲ့မှာပေါ့နော်ပြန်ပါလာတော့မယ်ဆိုတာတွေ့တယ်နောက်တစ်ခုကတော့စကားစင်းတွေကိုတချို့မဲရုံပြင်မှာပေါ့နော်ဒီလိုဗလာစမဲစင်းဆိုတာကဒီကမချမ်းသာတယ်ပေါ့နော်ဒီကလည်းလည်းကဲပေါ့ဒီကလည်းသာတယ်ကလည်းမဲစင်းကားတွေမှာပါတော့တချို့ဟိုကြီးရတယ်မှာဆိုတော့လူကြီးဆမတာပေါ့နော်သူထားတဲ့နေခံရှိတယ်ပေါ့နော်စမဲစင်းတွေကိုတော့အပြင်မှာကားလည်းမရှိဘူးပေါ့နော်ဒါပေမဲ့ဒီတစ်ခါကျတော့မဲချသောက်ပါမရှိတဲ့ပါရင်တင်းရဲ့ဘောလုံးကနော်ရေပေါ်လေးမိသားစုပါဝင်ပေါ့အဲ့ဒီလိုချင်းတွေကိုဟိုပူတဲ့ကောင်ကလေးတွေ့ရတော့နေချင်းနဲ့ပတ်သက်မဲ့ရိုးရေပေါ်အောင်တော့ဘယ်လိုလဲစပေါ်လေးကိုခူးဆိုင်နေပေါ့နော်ပြန်တက်လက်ဆိုင်ပြည်နဲ့နေဆောင်မျိုးဖြစ်တယ်ပေါ့နော
်2020ပြည်နှစ်ရွေးကောက်ပွဲအတွက်ပြီးခဲ့တဲ့နှစ်ဇူလိုင်လကနေစက်တင်ဘာလအတွင်းလူဦးရေစီးရင်ကောက်ယူခဲ့တာဖြစ်ပေမဲ့အမှားအရင်းတွေပါဝင်နေတဲ့အတွက်မဲဆန္ဒရှင်တချို့ကတော့စိတ်ပြတ်နေကြပါတယ်ပထမအကြိမ်ဖြစ်စနေနေ့ကထုတ်ပြန်ခဲ့တဲ့မဲဆန္ဒရှင်စီးရင်ကိုတော့ဩဂုတ်လအထိကတ်ထားမှာဖြစ်ပြီးမဲပေးခွင့်ရှိသူတွေအချက်အလက်မှန်မှန်စစ်ဆေးကြဖို့လေပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတိုက်တွန်းထားပါတယ်။အမှားယွင်းတွေပါဝင်နေတာရှိရင်သတ်မှတ်ထားတဲ့လျှောက်လွှာတွေနဲ့တကွပြင်ဆင်တာကန့်ကွက်တာတွေလုပ်ပိုင်ခွင့်ရှိကြောင်းလည်းအသိပေးထားပါတယ်။ဒါပေမဲ့လက်တွေ့ပြင်ဆင်ဖို့ကြိုးစားရမှာအခက်အခဲတွေရှိနေတယ်လို့လေပဲခူးတိုင်းပြည်မျိုးကမဲဆန္ဒရှင်တဦးဖြစ်တဲ့ဆလိုင်းကောင်းမြတ်မင်းကအခုလိုပြောပြပါတယ
်။2015ကလည်းတော့လည်းမှားတယ်အဲ့တော့အရင်နှစ်ကတော့မအောင်လုပ်တော့မယ်ဆိုတော့အပြိနဲ့ပိန်ကောင်းသူစီကနတ်မိတ်တူပေးလိုက်တယ်ပေးလိုက်ရတဲ့အခါထပ်ပါတယ်မှားတယ်မှားတဲ့ကိစ္စကိုဒီကော့ဘကော်မရှင်ကလူကြီးကိုကျွန်တော်တောင်းမေးတယ်ဟိုကာရကန်ချင်းကိုယ်ကနေမှတ်ပုံနဲ့ပြပြီးတော့ကျင်းလို့ရတဲ့အနေထားမျိုးတော့သူလုပ်မပေးဘဲနဲ့မိတ်တူတွေပြန်ယူခိုင်းတယ်ကာရကန်ချင်းကိုယ်တိုင်ပါရမယ်ကိုစားလာကျင်းလို့မရအောင်ကျွန်တော်အဖေဆိုအသက်ရန်ကြီးနေပြီတဦးချင်းပြန်လာရမယ်ဆိုရင်ဟာပြန်ပါလာတယ်ဒီကကျွန်တော်ဘဲပြီးရဲ့ပြည်သူတွေကတော်ကိုဖြုတ်တယ်ကျွန်တော်ဒီနေ့ကတော့ပြင်ဖို့လည်းစိတ်ကြီးမရှိဘူးချိုးဆိုရင်ကျွန်တော်ပြင်မှာဆိုရင်လွတ်တော်ကိုယ်စားလှယ်အနေချင်းမှာပါမလာဘူးအဲ့လောက်ဒီမှာရင်းနေပေါ့
ရွေးကောက်ပွဲကော်မရှင်ကဇူလိုင်25ရက်နေ့မှာထုတ်ပြန်ထားတဲ့မဲဆန္ဒရှင်စီရင်တွေကိုတော့လာမယ့်ဩဂုတ်လ9ရက်နေ့အထိကတ်ထားမှာပါဒီထဲကအချက်လက်မှားယွင်းတာတွေကိုပြင်ဆင်ဖြည့်ဆွတ်ထားတဲ့စည်ရင်အစ်တကိုတော့ရွေးကောက်ပွဲမကျင်းပခင်တလအလိုအော်တိုဘာလမှာထပ်မံထုတ်ပြန်သွားဖို့လေကော်မရှင်ကစီစဉ်ထားပါတယ်ရှင်။ကျမမိခပါရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်ရှင်။